မင်္ဂလာပါရှင် RFA တော်တဲ့ရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာရင်ဦးဆုံးရခိုင်ပြည်နယ်ကရင်ဖွင့်လာတာကိုတင်ပြမှာပါမြောက်ဦးမြို့နယ်ကဒေသခံတွေရေဘေးဒဏ်ခံနေရတဲ့အကြောင်းနဲ့ဒုက္ခအခက်အခဲတွေရောက်နေရတဲ့အကြောင်းဒေသခံတို့ကရင်ဖွင့်လာပါတယ်နားဆင်ကြပါရှင်
အိုမိုးဆက်တဲ့ရော်တော့မှာကျွန်တော်တို့ဒီမှာကလဘုံစင်ုပ်တာတမန်ရှိပါတယ်လေမြောက်မြို့နယ်မှာပေါ့ဒီကလဘုံတာတမန်ကစစ်ချောင်းမိုင်ငါဖာလုံးရှိပါတယ်အဲ့ဒီကလဘုံစီမြောက်တာတမန်ကအရင်အင်းပြသနေတာ90လောက်ရှိပြီပေါ့အဲ့ဒါကိုရ2016ကစပြီးတော့အစိုးရကစီပါတယ်လေရာစီမြောက်ဌာနကဒီလာချီမှာငါးပေါက်ကြီးတကားတလုံးကြီးရယ်သုံးပေါက်ကြီးတကားတလုံးကြီးတဲလို့ရှိပါတယ်ဆေးဖိုးလာတော့မကြည့်သေးသေးဘူးသုံးပေါက်လောက်ပဲကျင်သေးပါတယ်ရာအဲ့အဲ့ဒါကိုအခုထိနေပြီးတော့အဲ့ဒီရေတကားကနေပြီးတော့ရေမလွှဲဘူးဘူးလို့မိုးရတီလေးရောက်ပြီးမိုးလေးအဆမ်းမပြတ်ရောနေတဲ့အချိန်ကဤပြင်းမှုတွေဖြစ်နေတယ်။တရားလေယာမေတွေမှာလည်းရေလွှဲမှုတွေမထွက်နိုင်ဘူး။ကြေဝမှာလည်းရေပြင်းနေတဲ့ကြောက်တွေပါပြီးမတဲ့နဲ့ရောက်ဖို့ကလေးတွေကဒီလိုမျိုးတွေအခက်အခဲတွေတွေ့နေရပါတယ
်။ရှမ်းပြည်နယ်ဘက်ကရင်ဖွင့်လာတာကိုလည်းတင်ပြချင်ပါတယ်။အောင်ပဲမြို့နယ်မှာအာဆီယံလက်မကြီးအတွက်လမ်းတွေချဲဖို့နေအိမ်တွေဈေးဆိုင်တွေဖျက်ရှားခိုင်းနေတာကြောင့်ဒေသခံတွေမှာစိတ်ဒုက္ခတွေရောက်နေရတဲ့အကြောင်း RFA ကိုအခုလိုရင်ဖွင့်လာပါတယ်။
လမ်းချဲမှာပေါ့နော်အာဆီယံလမ်းလုံးမှာတဲ့ပေါ်ဖယ်ခိုင်းတာပေါ့အတင်းမဖယ်ပြီးရင်ဘော်ဒူဇာနဲ့နောက်လုံးမယ်ပေါ့19ရက်နေ့ကိုလက်မှတ်ထိုးပေးပါဆိုပဲသူဖြည့်မယ်တာပြောတာကျွန်မတို့ဘယ်နောက်တော့ဖြည့်ရမှာမရှိဘူးအိမ်ရလည်းဒီမြေခွက်အပူလည်းမရှိကျွန်မတို့ကျွန်မတို့ဆိုင်ဆောက်တဲ့ခါကျတော့350ချိုချိုလောက်ကုန်တယ်နော်ဈေးရင်းထားတာစီစီစီရတွေက350စားအိမ်ဆိုင်ပေါ့နော်ဆိုင်ဈေးမှာကားဈေးမှာပလက်ဖောင်းပေါ်မှာဈေးရောင်းတာကျွန်မဆိုင်ချိုင်ရှိတယ်အဲ့ဒါလည်း350စိတ်ဘူးရှိရခုံကိုစီပြီးရုံးကိုကျွန်မတို့ထားပါစားတင်းနေစားအခွန်ဆောင်ရတယ်အခုကြတော့အာဆီယံန်းဆောင်မှာတဲ့ပေတရာယူမှာ50တွေယူမှာတွေပြောကားလမ်းလေကောင်ကနေပြောပြီးဘလောက်တွေယူမှာတွေပြောပြီးတော့ကျွန်မတို့ဒီပလက်ဖောင်းဆိုင်ကိုဖြတ်ခိုင်းတယ်ဒီကျွန်မတို့လမ်းနဲ့မတွေ့တဲ့ဟာတွေအိမ်တွေကိုလည်းဖြတ်ခိုင်းတယ်ကျကျွန်မတို့မဖယ်ပေးမပါလမ်းပလက်ဖောင်းကြီးဆိုတော့ဖယ်ပေးရမှာပေါ့နော်ပလက်ဖောင်းပေါ်မှာဆိုင်ဆောက်ထားတာ7ရက်နဲ့စာရောက်တာ19ရက်နေ့ကိုအိမ်အဖြစ်ဖြတ်ပေးပါဆိုင်နေစီးရင်ဆိုင်နေအဖြစ်ဖြတ်ပေးပါနောက်ဆိုတော့လက်မှတ်ထိုးခိုင်းတယ်အနေနဲ့ဒီကြီးကြီးရက်ကွက်ကြီးကြီးပဲပါတယ်မူရရွာတော့ကျမတို့ကစားဖို့နေရပါတော့မှမရှိသေးရောလားမရောလားကျမတို့အပမကောင်းဒီနောက်ရှေ့ပေးရမလဲဘယ်သူကြီးတော့စောင်းပန်ရမလဲဆိုတော့ဆိုင်ကစဉ်းစားနေသေးတယ်သေးမရောနိုင်ဘူးအဓိကဖြစ်ချင်တာကမြေဆောင်လားလို့ဖြစ်ချင်တယ
်အခုဆက်လက်ပြီးမကွေးတိုင်းကရင်ဖွင့်လာတာကိုတင်ပြမှာပါရှင်နေချောင်းပြည်သူစေယုံကဆရာဝန်ရှားပါးမှုတွေဆေးဝါးမလုံလောက်မှုတွေနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးတိရှိဆောင်ရွက်ပေးစီလိုပါတယ်ဆိုပြီးဒေသခံတူဦးကလည်းရှင်းပြလာပါတယ်
ရင်ကျောင်းပြည်သူစေယုံမှာတစ်နှစ်မှာတယောက်တောင်ပဲဖြစ်လေဖြစ်တာရှိတဲ့အခွေယူကာွယ်ဈေးဆိုတာလုံးဝမရှိပါဘူး။နောက်တော့ဟိုတော့လေရင်ကျောင်းစေယုံမှာအယိုးကျော်ဆရာဝန်တွေ၊စာဖော်မီးရဆရာဝန်တွေ၊အခွဲစိတ်ပါကူတွေလာပြီးတော့တာဝန်ချာချာထမ်းဆောင်လာရှိပါတယ်။အခုကျတော့လုံးဝမရှိပါဘူး။ဒါကြောင့်မလို့ရင်ကျောင်းစေယုံကဗာလိစာလေးပဲဖြစ်ဖြစ်တိတိယောက်ယောက်ကုသမှုမပေးနိုင်မင်းနဲ့အခွေတိုင်းစေယုံကြီးတို့မဟုတ်အင်ဂျာကြီးစေယုံကိုလွှဲလွှဲပေးနေရပါတယ်။အဲ့တော့ရင်ကျောင်းမြို့နယ်မှာရင်ကျောင်းပြည်သူတွေကရင်ကျောင်းဆေးရုံအားကိုးလို့မရဘဲဖြစ်နေပါလေ။ဒါကြောင့်မလို့ရင်ကျောင်းဆေးရုံမှာလိုအပ်နေတဲ့သက်ဆိုင်ရာကာကွယ်ဆေးတွေလိုအပ်နေတဲ့အယူကျော်ဆရာဝန်ကြီးတွေခွဲစိတ်ဆရာဝန်ကြီးတွေသာဝမီးရဆရာဝန်ကြီးတွေကိုကျန်းမာရေးဝန်ကြီးဌာနကနေပြီးတော့ဖြည့်တင်ပေးဖို့လိုအပ်ပါတယ်။သက်ဆိုင်ရာကျန်းမာရေးဝန်ကြီးကိုတင်ပြချင်ပါတယ်ခင်ဗျာ
။ဒီတစ်ခါမွန်ပြည်နယ်ဘက်ကရင်ဖွင့်လာတာကိုတင်ပြမှာပါ။မှုတုံမျိုးမှာအိမ်တော်စုစီရင်အထုပ်အသွင်းအတွက်ငွေကြေးတွေပေးနေရတဲ့အကြောင်းနဲ့လောက်ဝကအရာရှိရဲ့အာဏာအလွဲပြုမှုတွေအကြောင်းဒေသခံတဦးကစာရေးပြောပြလာပါတယ်။သူရေးလာတာကတော့ဒီလိုပါရှင်
။မွန်ပြည်နယ်မှုတုံမျိုးကလောက်ဝကဦးစီးမှုဘလူးဆိုင်တီးနေတာကြာပါပြီရှင်။ကလေးမွေးလို့မွေးတိုးလျှောက်ရင်ကလေးအဖေကိုယ်တိုင်လာလျှောက်မှရမယ်လို့ပြောပါတယ်။ကျမယောက်ျားအိမ်မှာမရှိပါဘူး။နေဘက်မှာစီးပွားရှာနေတယ်လို့ပြောလဲမရပါဘူး။အထောက်အထားမပြည့်စုံဘူးလို့အဟိပြောဆိုဆက်ဆံပါတယ်။ဒါပေမဲ့ကျမလိုပဲမွေးတိုးလာလျှောက်တဲ့ကျမတို့ကွန်တာရွာကတယောက်ကတော့ရသွားပါတယ်။အပြင်မှာမှုတုံလဝကပွဲစားနေမွေးရေးကြီးပြောဆိုပြီးမွေးသုံးသုံးပေးလို့ရသွားပါတယ်။မှုတုံလဝကဟာဈေးပွဲတော်လိုပဲပွဲစားတွေကလဝကဦးစီးရဲ့လူယုံဖြစ်နေတဲ့အကြောင်းသူပြောလို့သိခဲ့ရပြီးကျမကတော့မွေးသုံးသုံးမပေးခဲ့လို့မွေးတိုးလျှောက်လို့မရပါဘူး။ကျမတို့အိမ်အောင်စုစင်းမှာကျမအဖေအိမ်အောင်ဦးစီးကျမရေးမကောင်းလို့ရက်ကွက်ကပေးလိုက်တဲ့ အင်းအောင်ဦးစီးသဘောတူညီချက်ထောက်ခံစာရောကိုယ်စားလှယ်လွှဲပြောင်းစာရောကလေးမွေးစင်းရင်ရောစာရွက်စာရာအပြည့်စုံနဲ့လာရောက်လျှောက်ထားတာချင်းအတူတူမွေးမပေးခဲ့လို့စာရိတ်မပေးလို့မွေးတူလျှောက်ထားတာမရပဲပြန်ခဲ့ရတဲ့ကျမရင်ထဲကစကားတံကိုပြန်လဲဝေငှပေးပါ RFA
တနင်္သာရီတိုင်းကော့တောင်းလေစိတ်ကခီးသွားပြည်သူတွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီး RFA ကိုရေးလာတဲ့စာအုပ်လည်းတင်ပြပေးကြပါမယ်။ကော့တောင်းလေစိတ်ရတက်ဖွဲ့ဝင်တချို့ရဲ့အာဂတိမှုတွေကိုသက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေအနေနဲ့သိရှိပြီးအေးအေးယူဆောင်ရွက်ပေးစီလူချောင်းရေးလာပါတယ်
။ကော့တောင်းလေစိတ်ကခီးသွားတွေဟာလေစိတ်ရတက်ဖွဲ့တွေရဲ့အမျိုးမျိုးသောချင်းချောက်တာတွေကိုခံနေကြရပါတယ်။လုံခြုံရေးအတွက်စည်းကမ်းဥပဒေအရမဖြစ်မနေလောက်ရမယ်ဆိုရင်လည်းခီးသည်တွေကိုအေးအေးဆေးဆေးယဉ်ကျေးစွာပြောဆိုလျက်ရပါရဲ့နဲ့မချေမငံပြောဆိုဟိန်းဟောက်တာတွေလုပ်နေကြပါတယ်။ဒါ့အပြင်ခီးသည်အမျိုးသမီးတချို့ကိုလည်းအပေါ်အင်ကြီးတွေကိုချွတ်ခိုင်းတာ၊ကပတ်ချွတ်ခိုင်းတာတွေကိုတောင်းမနဲ့ကြားကအတင်းကျပ်ဟိန်းဟောက်လုပ်ခိုင်းတာမျိုးတွေလည်းရှိပါတယ်။လုံခြုံရေးအတွက်စစ်ဆေးနိုင်ရန်ထားရှိတဲ့ဝင်ပေါက်တွေရှိနေပြီးလက်ကန်ရှာပွေးဆက်ကလည်းရှိပါလျက်နဲ့ဒီလိုလုံးဝမလုပ်ခိုင်းသင့်ပါဘူး။ဒါအပြင်ခီးတယ်ရဲ့အိတ်တွေကိုပစ္စည်းရှာဆက်နဲ့ဖျက်ပြီးတာတောင်အိတ်ဖွင့်ခိုင်းပြီးမှွေနောက်ရှာပွေခြင်းမျိုးတွေလည်းကြုံရပါတယ်။ဒါမျိုးပစ္စည်းအန္တရာယ်ရှိတဲ့ပစ္စည်းတွေမပါတဲ့အိမ်များကိုလည်းအဲ့ဒီလိုဖွင့်ခိုင်းပြီးမှွေနောက်ရှာပွေခြင်းမျိုးတွေလည်းရှိပါတယ်။မြန်မာပြည်တွင်းကတခြားလေဆိပ်တွေကတည်ဆောင်ခွင့်ရှိတဲ့ပစ္စည်းတွေကိုကော့တောင်လေဆိပ်ကလေကြောင်းရက်တပ်ဖွဲ့ကတည်ခွင့်မပေးလို့ထားခဲ့ရတဲ့အဖြစ်မျိုးတွေလည်းကြုံအောင်ပေါင်းမှာမနေပါဘူး။ဒါတွေကိုတာမန်လေဆိပ်ခီးတယ်တွေခန်းစားနေရကြပါတယ်။လုပ်ငန်းရှင်တတိတွေဆိုရင်လည်းလေဆိပ်ကိုတကားမရှိဒါမရှိဝင်ထွက်သွားလာခွင့်ပေးထားတာတွေလည်းတွေ့ရပါတယ်။ဒီလိုမမျှတတဲ့မတရားတဲ့လုပ်ရက်တွေကြောင့်လေရင်စီးခီးတယ်အများအပြားဟာစိတ်ဒုက္ခရောက်ကြပါတယ်။တပ်သားတွေအခြားဆင်နေတာမကအရာရှိတွေကိုယ်တိုင်ကလည်းလုံနေကြပါတယ်။မြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့ကူညီပြစေဆိုတဲ့ဆိုင်းဘုတ်ကိုရက်တပ်ဖွဲ့ဝင်တွေကိုယ်တိုင်ပျော်မြောင်တင်းတင်းချိုးဖောက်ပျက်စီးတာတွေဖြစ်နေပါတယ်။ဒါကြောင့်တပ်ဆိုင်ရာတာဝန်ရှိအကြီးအကဲများအနေနဲ့ကော့တောင်လေးစိတ်ကအချင်းပြတ်ဝန်ထမ်းတွေကိုထိရောက်စွာအရေးယူဆောင်ရွက်ပေးနိုင်ပါရန် RFA ကတင်ပြလိုက်ရပါတယ်ခင်ဗျာ
ဒီတစ်ပတ် RFA တော်တက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်နောက်ဆက်တဲ့အတွက်လည်းကျေးဇူးပါ